2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းမှာ NLD ပါတီဘက်ကနေပြည်ထောင်စုလွှတ်တော်အတွင်းပထမဆုံးအကြိမ်အဖြစ်စတင်လှုပ်ဆောင်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီနေ့ကလွှတ်တော်အတွင်းဖြစ်ပျက်သွားတဲ့အခြေအနေပေါ်သုံးသပ်ချက်ရှေ့ဆက်ဖြစ်လာနိုင်တဲ့အလားအလာဘယ်ဥပဒေဘယ်ပုံမှန်တွေကိုလက်တွေ့ပြုပြင်သင့်ပြုပြင်နိုင်ခြေရှိတယ်လဲ။စာရာတွေနဲ့ပတ်သက်ပြီးအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံကျုံလွန်ကိုရန်ကုန်မြို့မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ရှင်။
အင်္ဂါနေ့ကလွတ်တော်မှာလွတ်တော်တွေမှာပြောင်းစုလွတ်တော်တွေမှာပြည့်ပြည့်သွားတဲ့အခြေအနေပေါ့အဲ့ဒီအခြေအနေမှာဟာလာတက်မတော်သားလွတ်တော်ကိုယ်စားလှယ်ဒီဘက်ကလည်းပဲ NLD ဘက်ကဒီလိုတင်တာဟာလုံထုံးလုံနီနဲ့မကိုင်းညီဘူးလုံထုံးလုံနီအတိုင်းတင်ပါလို့ပြောတယ်ဒါပေမဲ့လည်းလွတ်တော်နာရီကကခွင့်ပြုပြီးတော့ဆက်ပြီးတော့တင်နေမဲခွဲတဲ့အစင်းတွေရောက်သွားတယ်ပေါ့ဆိုတော့ဒီနေရာမှာကျွန်တော်တို့မြန်မာလူထုပြည်သက်ရှင်းရှင်းလင်းသိအောင်တော်တော်ရှင်းပြပေးစေချင်တာကဘယ်သူကမှန်တယ်လဲလုံထုံးလုံနီတင်တဲ့အပိုင်းနဲ့ပတ်သက်ရဲ့
ဟုတ်ကဲ့လုံထုံးလုံနီးတင်တဲ့ဟာတဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာ NLD ပါတီတခုတည်းကိစ္စမဟုတ် USDP ပါတီကိစ္စလည်းမဟုတ်ဒိုင်းတာပါတီကိစ္စလည်းမဟုတ်တနိုင်ငံလုံးနဲ့မြန်မာနိုင်ငံသားတွေအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်အဲ့တော့အဲ့ဒီအခြေခံကနေစဉ်းစားမယ်ဆိုလို့ရှိရင်ဒါမျိုးကတေးချာပြင်ပြီးတော့ဘာကြောင့်ပြင်ချင်တယ်ဘယ်ပုံမှောက်ပြင်ချင်တယ်အဲ့လိုပြင်နိုင်ဖို့အတွက်ဘဲကော်မရှင်ဖွဲ့တဲ့နယ်ဆိုတာကြိုပြီးတော့ပြောထားဖို့လိုတယ်လို့ထင်တယ်။ဒါပေမဲ့မနေ့တနေ့ကတို့လုတ်လိုက်တဲ့ကိစ္စမှာတော့ဟိုပါပေါ့ဒီဘယ်လိုပြောမလဲဒီ high check လုတ်သွားတော့ပေါ့နော်။ဟိုအခွင့်ရေးယူပြီးတော့ဟိုငါတို့တင်လို့ရတယ်20ရာခိုင်နှုန်းထောက်ခံတယ်ဆိုပြီးတော့ဘုံတိုင်းဆိုပြီးတော့အရေးပေါ်အဆူနဲ့တင်လိုက်တော့အဲ့ဒါတင်လာတော့မှားတယ်လို့မပြောဘူး။ဒါပေမဲ့အဲ့လိုတော့မလုတ်သင့်ဘူးလို့ကျွန်တော်ယူဆတယ်။ဘာလို့ဆိုတော့ကြိုပြီးတော့ညှိနှိုင်းမှာကော်မတီတွေကော်မရှင်တွေမှာလည်းအကုန်လုံးညှိနှိုင်းမှာတမတော်နယ်လည်းညှိနှိုင်းမှာဘာလို့ဆိုဒီဥပဒေကတမတော်ဥပဒေမဟုတ်ဘူး NLD ဥပဒေလည်းမဟုတ်ဘူးအားလုံးနဲ့ဆိုင်တဲ့ဟာဖြစ်တယ်အဲ့တော့အားလုံးနဲ့ညှိနှိုင်းပြီးတော့လုံကြရင်မှတ်မယ်လို့ထင်တယ
်ဟိုအဲ့လိုမဲခွဲတဲ့အခါကျတော့တမတော်သားလွတ်တော်ကုစရယ်တွေအားလုံးကထောက်ခံမဲလည်းမပေးဘူးဒါကတော့ရှင်းတယ
်ဟုတ်တယ
်ဒါပေမဲ့ကောက်ကွက်မဲလည်းမပေးဘ
ူးမပေးဘူ
းကြားနေမဲလည်းမပေးဘူ
းပေးဘူ
းလုံးဝမဲမပေးပဲနေသွားတယ်အဲ့ဒီပုံမှာရောကျွန်တော်ဘလို့နားလည်လို့ရမလဲ
ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်အဲ့ရမျိုးမတ်တက်ရက်ပြီးတော့ကန့်ကွက်ပြီးတော့မဲမပေးတာမျိုးတွေကဟိုဒီလွှတ်တော်เนาะဒီမိုကရေစီစနစ်ကိုကျင့်နေကွန်းလွှတ်တော်နေတော့မဖြစ်သင့်ဘူးလို့ထင်တယ်မကြိုက်ရင်ကန့်ကွက်မဲပေးပါအဲ့ဒီစည်းရင်းထဲပေါ်လာတာနဲ့ထောက်ခံမဲရဘလောက်ကန့်ကွက်မဲရဘလောက်အဲ့ဒါမှလည်းသိကြပဲဒါပေမဲ့ကန့်ကွက်မဲလည်းမပေးဘာမပေးပေမဲ့ဟိုမှာစည်းရင်းထွက်လာတော့ဟိုကြားလူကဘယ်နှစ်ယောက်မဟုတ်ဘူးလားမထောက်ခံတဲ့လူကဘယ်နှစ်ယောက်အဲ့ဒါမျိုးကကျွန်တော်တို့လူဒီမိုကရေစီအတွင်ကူးပြောင်းတဲ့နိုင်ငံတွေမှာတိတ်ပြီးတော့မဖြစ်သင့်ဘူးလို့ထင်တယ်ကျွန်တော်ကတော့မကြိုက်ရင်ကန့်ကွက်မဲ့ပေးတယ်ခလုတ်ကိုနှိပ်လိုက်ပါဟုတ်တယ်အဲ့ဒီခလုတ်နှိပ်တဲ့လူဘယ်သူတွေလဲတမတော်သားဟိုကိုစလဲ25ရာခိုင်နှုန်းကမကြိုက်ဘူးအပေါင်းတချို့လူတွေကမကြိုက်ဘူးအဲ့လိုမျိုးဖြစ်တယ်ထင်တယ်မဲမပေးဘဲနဲ့ဆန့်ကျင်ပြီးတော့ဆန္ဒပြတဲ့ပုံစံမျိုးတွေကတော့မဖြစ်သင့်ဘူးလို့ထင်တယ
်။ Okay. ဆိုတော့တမတော်သားကုစရတီဘက်ကအိနေရအဲ့လိုမျိုးမတရက်ပြီးတော့ကန့်ကွက်တယ်။နောက်ဆုံးမဲမဲပြေးနေသွားတယ်။အခုကတင်ထားတာကပူပေါင်းကော်မတီဖွဲ့ရေးပေါ့နော်။အဲ့ဒါဆိုကျွန်တော်တို့အဲ့ဒီအဆိုတင်အဲ့ဒီဟာကိုတင်ထားတာပေါ့။ဆိုတော့အဲ့ဒါကဆွေးနွေးကြတော့ဆိုတော့တက်ကဒီဟာတင်တာကိုပဲကန့်ကွက်ထားတယ်
။သူက
ဖွဲ့စည်းပုံပြင်ရေးကိုမကန့်ကွက်ဘူး။ဒါရှင်းရှင်းလင်းလင်းပြောထားပြီးသား။ဒါပေမဲ့ဒီလိုတင်တာကိုကန့်ကွက်တယ်ဆိုတဲ့အခါကျတော့ပထမဆုံးအဆင့်ဖြစ်တဲ့ကော်မတီဖွဲ့ဖို့လွတ်တော်ကကြပြီဆိုရင်တော့မှတက်ကပါနိုင်ပါမလားတက်ကိုစလေတွေကပါနိုင်ပါမလားပါရောပါသင့်လဲလို့ယူဆလားဒေါက်တာအန်ဒရူ
းကျွန်တော်အမြင်မှာတော့တက်မတော်ဖက်ကဒီကန့်ကွက်တယ်ဆိုတဲ့ဟာဒီအခြေခံဥပဒေပြင်ဆင်ဖို့ကိုကန့်ကွက်တာမဟုတ်ဆရာပြောတယ်ဟုတ်ကဲ့နံပါတ်1ဒီဟာကလုံထုံလုံနည်းနဲ့မငီဘူးဆိုတဲ့ဟာကိုတို့ကကန့်ကွက်တယ်အဲ့ဒီနှစ်ချက်မှတို့ကရက်တာတဖက်ကလည်း NLD အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နေဆိုရင်အခုနသူတို့ပြောတဲ့ဒီကော်မတီကော်မရှင်ဖွဲ့တင်နေဆိုတဲ့ဟာကကျွန်တော်အနေနဲ့သူတို့ကမှတ်တယ်။ဒါပေမဲ့ကြိုပြီးတော့မညှိပဲနဲ့ဒီလိုဟာမျိုးလုပ်တဲ့ဟာကမလုပ်သင့်ဘူးလို့ကျွန်တော်ကထင်တယ်။အဲ့တော့ဒီကော်မရှင်ဖွဲ့တဲ့အချိန်မှာတမတော်သားလည်းပါရမယ်၊တိုင်းရင်းသားတွေပါရမယ်၊ NLD ပါရမယ်၊ USDP လည်းပါရမယ်၊တခြားသတိပုဂ္ဂလတွေလည်းပါရမယ်။အဲ့ဒီဟာမျိုးညှိပြီးတော့မှလွှတ်တော်ထဲတင်လာတယ်ဆိုလို့ရှိရင်အဲ့ဒါနိုင်ငံအတွက်အကောင်းဆုံးလို့ကျွန်တော်ကတော့ယူဆပါတယ်
အခုထုတ်လွှင့်ပေးခဲ့တာကဒေါက်တာအန်ဒရူးငွန်ကျုံလွန်နဲ့တွေ့ဆုံမေးမြန်းခန်းတစ်ပိုင်းတစားဖြစ်ပြီးဒီအင်တာဗျူးအပြည့်အစုံကို VOA website burmese.voenews.com နဲ့ Facebook စာမျက်နှာ VOE Burmese News 2မှာနားဆင်နိုင်ပါတယ်။ဒါပြင်တနင်္ဂနွေညပိုင်းမှာထုတ်လွှင့်မယ့်မြန်မာရေးရာဆွေးနွေးကမ်းမှာလည်းအပြည့်အစုံစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။